မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းလိုက်တာရက်ပေါင်း100နီးပါးရှိလာပြီဖြစ်ပေမဲ့ဆီယနာရှင်ဆန့်ကျင်ဆန္ဒပြပွဲတွေကတော့အခုချိန်ထိရှိနေကြပါဒီကနေ့မှလည်းရန်ကုန်တိုင်းအတွင်းကမြို့နယ်တချို့အပါအဝင်မြန်မာနိုင်ငံနေရာဒေသအတော်များများမှာဆီယနာသိမ်းမှုဆန့်ကျင်ဆန္ဒပြပွဲတွေပြုလုပ်ခဲ့ကြပါတယ်ရန်ကုန်အင်းစင်မြို့မှာလူငယ်တွေလျက်တပြက်ဆန္ဒပြကြတဲ့အတန်တွေကိုကြားခဲ့ကြရတာပါရန်ကုန်လမ်းမြို့နယ်အတွင်းလူငယ်3ဦးကိုစစ်ကောင်စီကဒီကနေ့ဖမ်းဆီးသွားခဲ့ပါတယ်အလားတူပဲဆန္ဒရှင်ဆန့်ကျင်ဆန္ဒပြပွဲတွေနေ့စဉ်ဆိုးဆိုးလို့ပြုလုပ်နေတဲ့ဒဝဲလောင်းလုံးမြို့ကပြည်သူတွေဟာလည်းလမ်းမတွေပေါ်ထွက်ချီတက်ဆန္ဒပြခဲ့ကြပါတယ်စကိုင်းတိုင်းမြင်းမှုမြို့မှာတော့ဆန္ဒပြသူတွေကိုလက်နက်ကင်တပ်ဖွဲ့တွေဘက်ကအကြမ်းဖက်ဖြိုခွဲခဲ့တဲ့အတွက်လူငယ်တဦးသေဆုံးပြီးနောက်တဦးထိခိုက်ဒဏ်ရာသွားခဲ့ပါတယ်။ကချင်ပြည်နယ်ဖားကန့်မြို့ကဒီကနေ့ဆန္ဒပြပွဲမှာတော့လူထောင်နဲ့ချီပါဝင်ခဲ့တယ်လို့ဆိုပါတယ်။မန္တလေးမြို့ကဆန္ဒပြပွဲမှာဝီလ်ချယ်နဲ့နေစဉ်ပါဝင်ခဲ့တဲ့မတန်ဆွမ်းသူတဦးကိုလည်းစစ်ကောင်စီကဒီကနေ့ဖမ်းဆီးခဲ့ပါတယ်။မန္တလေးရတနာပုံတက္ကသိုလ်ကျောင်းသားတွေဟာလည်းဒီကနေ့ဆရာနာရှင်ဆန့်ကျင်ရေးချီတက်ဆန္ဒပြခဲ့ကြပါတယ်။မိထီလာမြို့ကဆန်ကယ်တပိတ်စစ်ကြောင်းကိုရာဘာချီဇန်တနက်ကြီးစားအစ်စ်တင်နဲ့ပါအကြံဖဲဖြုတ်ခွဲခဲ့တာကြောင့်ထိခိုက်ဒဏ်ရာသူတွေရှိတယ်လို့ဆိုပါရယ်တေဆုံးသူရှိမရှိဆိုတာတော့အခုချိန်ထိမသိရသေးပါဘူးအလားတူပဲကချင်ပြည်နယ်မိုးကောင်းမြို့ရှမ်းပြည်နယ်တောင်ကြီးမြို့မွန်ပြည်နယ်ပေါင်မြို့နဲ့စကိုင်းမြို့တွေမှာလည်းဆီယနာသိမ်းမှုဆန့်ကျင်ရေးဆန္ဒပြပွဲတွေကြောင်းမတက်ရေးတောင်းဆိုဆန္ဒပြပွဲတွေအသီးသီးပြုလုပ်ခဲ့ကြပါတယ်မနေ့မေလ10ရက်နေ့ညကတော့စကိုင်းတိုင်းကဏီမြို့နယ်အတွင်းကဇီးပင်တွင်ရွာကိုစစ်ကောင်စီကစစ်ကောင်စီရဲ့လက်နက်ကင်တပ်ဖွဲ့တွေကဝင်ရောက်စီးနှင်းပြီးပစ္စည်းတွေသိမ်းယူသွားခဲ့တယ်လို့ဒေသခံတွေကပြောပါတယ်ခင်ဗျာ